ရေဒီယိုအစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘာသာရှင်များခင်ဗျာ AWR မြန်မာညှော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ16မီတာကီလိုဟတ်စ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွေအစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ခန္ဓာကျန်းမာနေမှာလူဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့I'm yours, I'll be again.
မြို့လေးချင်းအတန်တောတာရှင်များကိုတာယာပြောရှိွဲကောင်းတဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်တောတာရှင်များခင်ဗျာသုဒ္ဓဖလဲဆွေးနွေးမယ်ဆိုတဲ့အစီအစဉ်လေးမှာအေးအေးပြည့်ချင်းဆိုတဲ့အကြောင်းလေးကိုတင်ပြပေးတော်မှာဖြစ်ပါတယ်လေးစားရတဲ့တောတာရှင်များခင်ဗျာကျွန်တော်တို့ဟာများသောအားဖြင့်အေးအေးဝါတင်တဲ့လောက်လုံလောက်တဲ့အချိန်မရကြပါဘူးမောင်လာတာနဲ့အေးရဝင်ရမယ့်အစားနေ့စဉ်လောက်ကင်ဆရာတွေကိုညဘက်အထိဆက်လုပ်ကြပါတယ်
။မှန်ပါတယ်ရှင်။စည်နေဖွင့်နေဈေးဆိုင်ကြီးတွေ၊စီးပွားရေးလုပ်ငန်းတွေ၊စတိုးဆိုင်တွေပေါ့ကျွယ်ဝတဲ့ခင်မှာကျမတို့အသက်ရှင်နေကြတာပဲဖြစ်ပါတယ်။လူတန်းပေါင်းများစွာဟာဆိုရင်နေ့ဘက်အလုပ်ကိုနေဝင်ပြီးညဘက်ရောက်လာတဲ့အထိတိုင်အောင်ဆက်ပြီးတော့အချိန်တင်အလုပ်လုပ်ကြတာကိုတွေ့ရပါတယ
်။ဟုတ်ပါတယ်ခင်ဗျ။ဒါကြောင့်မို့လဲအေးရေးပြတ်တဲ့အတွက်ရင်တိုက်မှုတွေပိုဖြစ်ပေါ်ကြောင်းတွေ့ရပါတယ်။ဂျာမနီနဲ့ဩစတြေးလျနှစ်နိုင်ငံပေါင်းပြီးလည်လာခဲ့တဲ့အခါလုံလောက်စွာအိတ်တာကကလေးငယ်လေးတွေရဲ့အုံနောက်ကိုပုံမှန်ဖွင့်ဖြိုးဖို့မညံတွေကိုတိုးတက်စေဖို့နဲ့အတူကုခံဆန်အားကိုတန်မာကြန့်ခိုင်စေကြောင်းတွေ့ရှိရပါတယ်။ဒါအပြင်ကောင်းမွန်တဲ့လူမှုပေါင်းသင်းဆက်ဆံရေးကိုဖြစ်ပေါ်စေကြောင်းတွေ့ရပါတယ်။ဒါကြောင့်မို့ကလေးတွေကိုအိယာစောစောဝင်စေရပါမယ်
။မှန်ပါတယ်ရှင်။ထပ်ပြီးတော့လည်လာချက်တွေရပြောရမယ်ဆိုရင်အဝေးပြေးလမ်းမကြီးတွေပါဖြစ်တဲ့ရင်တန်းမှုတွေကြောင့်တိတ်ဆုံးမှုတွေရဲ့90ရာခိုင်နှုန်းကဆိုရင်အိယင်းပြတ်တဲ့ပြဿနာတွေနဲ့ပတ်သက်နေတာကိုတွေ့ရပါတယ်။အိယင်းမွားရင်ကာမောင်းဖို့အဆင်မပြေနိုင်ပါဘူး။ဒါကြောင့်မို့လဲအိယင်းမွားတဲ့အခါကာမမောင်းဖို့ကိုစီကံသတ်မှတ်ထားတယ်။ကာမောင်းသူချင်းပြောင်းပြီးတော့တရေအိတ်စေရမယ်။သူတေသနာလေ့လာတဲ့သူတွေဟာဆိုရင်အိယင်းပြတ်တဲ့အတွက်ကျမတို့ရဲ့ဘဝနေရာများစွာမှာစိုးကျတွေဖြစ်လာတဲ့အကြောင်းကိုလည်းတွေ့ရှိရပါသေးတယ်။
တော်တရှိများခင်ဗျကျွန်တော်တို့အနေနဲ့တနေ့9နိုင်ကြာအိပ်ရပေမဲ့လည်းပြဿနာမရှိဘူးလို့ထင်တတ်ကြပါတယ်ဒါပေမဲ့ကျွန်တော်တို့ခန္ဓာကိုယ်ကအိပ်ရမဝတဲ့ဒဏ်ကိုတိတ်ဆိတ်စွာအဆိုးနဲ့တုတ်ပြန်နေပါတယ်အိပ်ရမဝတဲ့အတွက်အနေရရှိတဲ့အမားတွေလုံနိုင်သလိုကျွန်တော်တို့ရဲ့အပြင်ပန်းပုံသွင်ကိုလည်းထိခိုက်စေနိုင်ပါတယ
်ကာရီတက္ကသိုလ်ရဲ့လေ့လာချက်မှာဆိုရင်တာမာတဲ့လူငယ်17ယောက်ကိုလေ့လာကြည့်တဲ့အခါချောင်းညာအေးပြက်ပြီးတဲ့နောက်မှာသူတို့ဟာအိုမင်းရင့်ရော်တဲ့လူတွေလိုမျိုးဖြစ်သွားပါတယ်။မျက်တွေဟောက်ပတ်နဲ့မျက်နှာမှာလည်းအေးအကြောင်းတွေဖြစ်ပေါ်လာပါတယ်။ဒါပေမဲ့အဲ့ဒီလူတွေကိုတညာ12နှစ်ကြာပြန်ပေးအိတ်တဲ့အခါမှာတော့တပတ်အတွင်းသူတို့ဟာဆိုရင်ပုံမှန်ပြန်ဖြစ်သွားတာကိုတွေ့ရပါတယ်
။သောတာရှင်များခင်ဗျာအေးဝါတာကကျွန်တော်တို့ကိုအာသစ်မန်သစ်စိတ်သစ်ကိုဖြစ်စေပါတယ်။ပရိုတိန်းမြင်တွေကိုထုတ်လုပ်ပေးတဲ့အတွက်အေးပြားကိုလပ်ပါစေပါတယ်
။သောတာရှင်များရှင်အာမန်တဲ့စိတ်တည်နေဖြစ်စေဖို့အတွက်အေးမဝအေးကြရမှာပဲဖြစ်ပါတယ်ရှင်။ဒါမှသာတစ်နေ့တာအတွက်ဆောင်ရွက်ရမယ့်လုပ်ငန်းတာဝန်တွေကိုလည်းရှင်းလင်းတက်ကြွပါနဲ့လုပ်ဆောင်နိုင်မှာပဲဖြစ်ပါတယ်ရှင်။
တော်တာရှင်တို့လည်းမိမိတို့ရဲ့အနာဂတ်ဘဝတာယာလပ်ပဖို့ပြေဝလုံလောက်တဲ့အိတ်ဆက်မှုကိုရယူကြပါစို့တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ခင်ဗျာ
စကြောင်းလေးစီတစ်ခေါက်တော့ပြန်ရောက်စီခြင်းပြဏီတောင်ပေါ်သက်စွာသူကြောင်းလေးတို့ရေရှုသခင်လူတွေအတွက်သူလေးပြီးကဘူလောင်နဲ့တို့နှလုံးသားစီသက်ကိုစတေကရွေးနှုတ်ခဲ့ခဲ့တဲ့ပေးခဲ့ပြီလေဘာလူတွေအတွက်သူလေးပဲလူညှောရှာတဲ့ပြင်ငယ်တွေကယုံထွေရအောင်လို့တဆောင်ကတဲ့တီခံခဲ့လင်းတရားကိုပေးဝေမှာလို့မေတ္တာရှင်အော်တစ္ဆာရှင်တို့ဘွားမျော်လင့်ချက်တွေသူပြေစီကတပ်ဖို့ထာဝရမည်စီသည်ပြည့်ရနိုးတဲ့နိခာယုံထွေဆိုယုံမြတ်နိုင်တန်ရာလေမာရင်ဝဲနေကြတယ်ခင်းစေတကူမာလူတွေအတွက်သူလေးပေးကပူလောင်တဲ့သူနှလုံးသားစီတဲ့ရဲ့တဲ့ကိုတိုက်ကျွေးနိုင်ဖို့တို့များတွေပါလေမောင်ကပါလူတွေအတွက်သူလေးပေးလူရွှရှာတဲ့ပြင်ငယ်တွေကယုံထွေရအောင်လို့တဆောင်ကတဲ့တည်ခံခဲ့လင်းတရားကိုပေးဝေမှာလို့မေတ္တာရှင်အော်တစ္ဆာရှင်တို့ဘွားမျော်လင့်ချက်တွေသူပြေစီကတပ်ဖို့ထာဝရမည်စီသည်မောင်ကပါလူတွေအတွက်သူလေးပေးလူညှောရှာတဲ့ပြင်ငယ်တွေကယုံထွေရအောင်လို့တဆောင်ကတဲ့တည်ခံခဲ့လင်းတရားကိုပေးဝေမှာလို့မေတ္တာရှင်သစ္စာရှင
်တောတာရှင်များရှင်လန်းချမ်းမြေ့တော်မူကြပါစေအေးဖက်မြို့ကအဒီဂရုံအေးဖက်မြို့၌အဒီဂရုံဖြစ်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ဟောကြားတော်မှာဖြစ်ပါတယ်တမန်တော်ဝုဒ္ဓအခန်းကြီး19နဲ့အခန်းကြီး20ကိုအခြေခံပြီးဟောကြားသွားခြင်းဖြစ်ပါတယ်ခင်ဗျာပေါ်လူဒုတိယသာသနာအပြန်ခရီးမှာအေးဖက်မြို့ကိုပြန်လာခဲ့ပါမယ်လို့ဂရီထားခဲ့တဲ့အတိုင်းအခုအေးဖက်မြို့ကိုပြန်ရောက်လာခဲ့ပါပြီပြိကိလာနဲ့အာကူလာတို့ကိုခေါ်ပြီးယေရုရှလင်မြို့မှာခီးသွားနေ၌အလေဇန်ဒီမြို့သားအာပေါလုအေဖက်မြို့ကိုရောက်ရှိနေတဲ့အကြောင်းတမန်ကျမ်းစာမှာဘယ်လိုဖော်ပြထားပါသလဲတမန်တော်ဝုဒ္ဓအခန်းကြီး18အခန်းငယ်24နဲ့25ကိုကျွန်တော်ဖတ်ပြပါမယ်အာပေါလုအမည်ရှိသောအာလေဇန်ဒီမြို့သားယူရလူတစ်ယောက်သည်အေဖက်မြို့သို့ရောက်လာ၏ထိုသူသည်နှုတ်သက်တည်နှင့်ပြည့်စုံ၍ကျမ်းစာ၌အာကြီးသောသူဖြစ်၏။သခင်ဖျား၏ဘာသာ၌လက်ကျက်၍စိတ်အာကြီးသဖြင့်သခင်ဖျားအကြောင်းများကိုစိစိဟောပြော၍ဆုံးမဩဝါဒပေး၏။သို့တော်လည်းယောဟန်၏ဗတ္တိဇံကိုသာသိ၏လို့ဖော်ပြထားတာတွေ့ရပါတယ်။ပေါလုနဲ့လိုက်ပါလာခဲ့တဲ့ပြိကိလနဲ့အာကုလတို့ကအာပေါလုကိုခေါ်ပြီးယေရှုရှင်အကြောင်းတည်ကောင်းစရာများကိုပုံမနာလေဖို့တင်ယူခဲ့ကြပါတယ်။အဲ့ဒီနောက်မကြာမီကောရိန္သုမြို့ကိုအာပေါလုရောက်သွားပြီးယေရှုရှင်အကြောင်းကို ပရိသတ်များရှိမှဟောပြောဆွေးနွေးတဲ့အကြောင်းကိုလည်းတမန်တော်ဝုဒ္ဓအခန်းကြီး18အခန်းငယ်28မှာဘယ်လိုဖော်ပြထားပါသလဲဆိုတော့ပေါလုဟာကုန်းလန်းခရီးနဲ့ပြန်လာပြီးအေဖက်မြို့ကိုဝင်ရမှာအာပေါလုတရားဟောထားလို့ခရိယန်ဖြစ်နေတဲ့အသင်းဝင်တစုနဲ့တွေ့တဲ့အခါမှာအာပေါလုမသိသေးလို့သင်မပေးတဲ့အကြောင်းအရာတစ်ခုကိုရှင်ပေါလုဟာသင်ကြားပေးလိုက်ပါတယ်။အသင်းဝင်အ ਨੇ ဆုံး12ယောက်ကိုသခင်ယေရှုခရစ်နာမတော်၌နှစ်ချင်းပြန်လည်ပေးခဲ့တဲ့အကြောင်းတမန်တော်၁၉အငယ်၅မှာဖော်ပြထားတာကျွန်တော်တွေ့ကြပါတယ်။အေဖက်မြို့ဟာအာရှိပြည်နဲ့ဥရောပတိုက်စပ်ကြားမှာတည်ရှိပြီးကူးတန်းရောင်းဝယ်နေတဲ့ကုန်သည်အများအပြားအေဖက်မြို့ကိုဖြတ်တန်းသွားလာကြတဲ့အတွေ့စီကားကျွေဝတဲ့မြို့ကြီးတစ်မြို့ဖြစ်ပါတယ်။နယ်လက်ခရီးသည်အများအပြားနဲ့ဖျားဘူးအများအပြားတို့ကြော်ကြားတဲ့အာတေမိနတ်သမီးကိုပူဇော်ပသဖို့အေဖက်မြို့ကိုလာရောက်ကြတဲ့အတွေ့နတ်ကိုးဝယ်သူအများအပြားလာရောက်ကြတဲ့အပြင်ပြောဝတ်တဲ့နံဝိညာဉ်အယူဝါဒကိုအထူးလိုက်စားကြတဲ့အတွက်ခရိယန်တချို့တောင်အဲ့ဒီအယူဝါဒတွေနဲ့မကင်းတာတွေ့ရပါတယ်။အေဖက်မြို့မှာပေါလုရဲ့ထုံးစံတိုင်းမှာပဲတရားစရတစ်ခုထဲမှာပတ်စင်တရားဟောနေတာပါ။ဒါပေမဲ့လူတွေကတရားစရကိုသိမ့်မလာကြတော့ပါဘူး။ဒါကြောင့်ပေါလုကတုရန်နုရဲ့စာသင်ခန်းမကိုငှားပြီးတရားဟောပြန်ပါတယ်။အဲ့ဒီတုရန်နုရဲ့စာသင်ခန်းမမှာတော့အာရှိပြည်အရရကဧည့်သည်တွေအမြောက်အများလာရောက်တရားနာကြတဲ့အတွက်အထူးအောင်မြင်မှုရရှိခဲ့ပါတယ်။စောစောကတန်ရှင်သောဝိညာဉ်တို့ကခွင့်မပြုလို့ပေါလုနဲ့သူ့အဖော်တို့မသွားခဲ့ရတဲ့ပြည်ကိုဒီတခါတော့သာသနာတော်ရောက်ရှိဖို့လမ်းပွင့်သွားပါပြီခင်ဗျာ။ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာ။အေဖက်မြို့မှာပေါလုအနေနဲ့သခင်ဖျားဤနာမတော်အဖြစ်ထူးဆန်းတဲ့အံ့ဩဝေယနမိတ်လက္ခဏာများကိုပြသနိုင်ခဲ့တဲ့အတွေ့ပရိသတ်အများအပြားကပေါလုကိုချင်းကပ်ကြပြီးတိကျမ်းခြင်းမေးမြန်းခြင်းညတဲ့လူတွေကပုံမှုများပြားကြတာတွေ့ရပါတယ်။သူထံချင်းကတ်တဲ့လူတွေဟာသခင်ယေရှုခရစ်နာမတော်အဖင်ရှင်ပေါလုတကူပြပုံကိုမျက်ဝါးထင်ထင်တွေ့မြင်ကြတဲ့အခါမှာသူတို့ရဲ့ယုံကြည်ယူဆချက်အရဂါထာမန္တရားမှန်မှုတ်တတ်တဲ့လူလို့ရှင်ပေါလုကိုထင်ကြတဲ့အကြောင်းတမန်တော်ဗုဒ္ဓခန်းကြီး19အခန်းငယ်73နဲ့76မှာကျွန်တော်ဖတ်ပြပါမယ်။ထိုအခါအရရတ်တို့လှဲ့လေ၍ဒိဋ္ဌံသစ္စာပေးတတ်သောယူရလူအချို့တို့ကပေါလုဟောပြောသောယေရှုကိုငါတိုင်တည်၍တင်တို့ကိုတစ္ဆာဒိဋ္ဌံပေး၏ဆိုလျက်နတ်ဆိုးဆွဲသောသူတို့၏အပေါ်၌သခင်ယေရှုခရစ်နာမတော်ကိုမြတ်ဆန်းကြ၏။တကေဝအမည်ရှိသောယေဘရဟိမင်းဤသား၃ယောက်တို့သည်ထိုသို့ပြုကြ၏။ခုနှစ်ယောက်တို့သည်ထိုသို့ပြုကြ၏။နတ်ဆိုးကလည်းယေရှုကိုငါသည်။ပေါလုကိုလည်းငါသည်။တင်တို့ကအဘယ်သူနည်းဟုပြောဆိုပြီးလင်နတ်ဆိုးဆွဲသောသူသည်ထိုသူတို့အပေါ်သို့ခုန်တက်၍နိုင်သဖြင့်လူရဲ့နှိပ်စက်သောကြောင့်ထိုအိမ်မအဝတ်မပါဘဲအနာဒံယာများနဲ့ထွက်ပြေးကြ၏လို့ဖော်ပြထားတာတွေ့ရပါတယ်။ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာဒီဖြစ်ရကပရိသတ်များအတွက်ယေရှုရှင်ရဲ့နာမတော်ဟာဘလောက်အထိအံ့ဩစရာဖြစ်တယ်ဆိုတာသိနိုင်ဖို့တမန်ကျမ်းစာတော်မြတ်မှာမှတ်တမ်းတင်ထားတာဖြစ်ပါလိမ့်မယ်။ဒီဖြစ်ချက်ကိုစဉ်းစားကြည့်လိုက်ရင်နဝိဇာအယူဝါဒကအေဖက်မြို့ကိုဘလောက်ဆိုးမိုးနေတယ်ဆိုတာကျွန်တော်တို့သိနိုင်ပါတယ်။နဝိညာဉ်အယူဝါဒကိုအယူသီးလာတဲ့အေဖက်မြို့သားတွေကိုပုံသဏ္ဍာန်ပြောင်းလဲတဲ့ခရိယန်များအဖြစ်ပြောင်းလဲပေးရတာလွယ်တဲ့ကိစ္စတော့မဟုတ်ပါဘူး။ဒါပေမဲ့နဝိညာဉ်အယူဝါဒကိုမစွန့်လွတ်နိုင်ကြသေးတဲ့ခရိယန်များတကေဝရဲ့သား9ယောက်ရဲ့ဖြစ်ပုံကိုမြင်တွေ့တဲ့အခါမှာတော့သူတို့ရဲ့နဝိဇာအတက်နဲ့ဆိုင်တဲ့စာဆောင်များကိုလူအုပ်ကြီးရှေ့မှာပုံပြီးမီးရှို့ပစ်လိုက်ကြပါတယ်ခင်ဗျာ။တမန်တော်ဝုဒ္ဓအခန်းကြီး19အခန်းငယ်20မှာထိုတို့သခင်ဖျားဤသာသနာတော်သည်တကိုးနှင့်တိုးပွား၍အောင်မြင်လေ၏လို့မှတ်တမ်းနေထားတာတွေ့ရပါတယ်ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာကျွန်တော်တို့ရဲ့လှုပ်ဆောင်မှုကအခြားလူများအပေါ်ဘလောက်အထိထိခိုက်လိမ့်မယ်ဆိုတာကျွန်တော်တို့ခံမှန်းလို့မလွယ်ပါဘူးကဲဥပမာတစ်ခုပြရမယ်ဆိုရင်ပြောင်းလဲလာကြတဲ့ခရိယန်လူတွေများကသူတို့ရဲ့နဝိဇာအတတ်ပညာဆိုင်ရာစာအုပ်တွေကိုမီးပုံရှို့ပစ်လိုက်တဲ့အတွက်ပြည်နယ်တစ်ခုလုံးသတင်းတွေအလင်းအမြန်ပြန့်နှံ့သွားလိမ့်မယ်လို့သူတို့စဉ်းစားမိကြမှာမဟုတ်ပါဘူးရှင်ပေါလုကလူလက်ဖြင့်ပြုလုပ်ထားသောဖျားများနဲ့ພັນຊင်းရှင်ဖျားအသက်ရှင်တော်မူသောဖျားကိုနှိုင်းရှင်ဟောကြားပြီးဒီလိုအကျိုးဆက်တွေဖြစ်ပေါ်လာခဲ့တာဖြစ်ပါလိမ့်မယ်။အဲ့ဒီအကျိုးဆက်တွေရဲ့နောက်ဆက်တွဲဖြစ်ရများကတော့အာတေမိနတ်သမီးရုပ်ထုများထုလုပ်တဲ့ထုလုပ်ရောင်းချတဲ့အေဖက်မြို့သားဒေမီထရီကသူမိတ်ဆွေများနဲ့စုဝေးတိုင်ပင်ပြီးဘာတွေပြုလုပ်ကြပါသလဲ။တမန်ကျမ်းစာကိုကျွန်တော်ဖွင့်ဖတ်ပြပါစေ။တမန်တော်ဝုဒ္ဓအခန်းကြီး19 25နဲ့29အချင်းလူတို့ဤအတတ်ကိုအမိပြု၍ငါတို့၌အကျိုးစီးပွားဖြစ်သည်ကိုသင်တို့သိကြ၏။ယခုတွင်ထိုပေါလုသည်လူပေါင်းတို့ကိုဖြားယောင်းသွေးဆောင်သည်ကို တင်တို့ဒီမြင်လျက်ကြားလျက်ရှိကြ၏ထို့သောလူများတို့ဒီငါတို့ဤအတက်ကိုကဲ့ရဲ့သည်ဒါမကကြီးမြတ်သောနတ်သမီးအာတေမီဤဗိမာန်တော်ကိုပင်ပမာဏမပြုသည်ဖြင့်အာရှိပြည်တလျှောက်လုံးမှစ၍လောကီနိုင်ငံသားတို့ကိုးကွယ်သောဘုံအသေးတော်သည်ပျက်စီးခြင်းသို့ရောက်မည်ကိုစိုးရိမ်စရာအကြောင်းရှိသည်ဟုပြောဆို၏ချစ်သောဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာဒီမီထရီစီယုံဟောပြောပြီးတာနဲ့သူရဲ့မိတ်ဆွေအားလုံးကဒေါသတကြီးနဲ့အေဖက်လူတို့ဤအာတေမီသည်ကြီးမြတ်တော်မူ၏ဟုတံပြန်ဩဟစ်ကြရမှာတမျိုးလုံးယုံရင်ခဖြစ်သွားပါတော့တယ်မိတ်ဆွေစဉ်းစားကြည့်ပါဗရင်နဲ့ဘဘူးဆရာတစုကတမျိုးလုံးယုံရင်ခဖြစ်အောင်ဖန်တီးပေးနိုင်တယ်ဆိုတာအံ့ဩစရာဖြစ်ပေမဲ့အမှန်တကယ်ဖြစ်ပျက်ခဲ့တာပါလူအုပ်ကြီးကပေါ်လူနဲ့အဖော်များကိုအေယာမကဘွဲယုံကြီးတဲ့ကိုဆွဲခေါ်သွားကြပါပြီလူအုပ်ကြီးယုံရင်ခဖြစ်လာအောင်လှုံ့ဆော်ပေးလိုက်တာကဒီမီထရီနဲ့အဖော်တစုကစပေးလိုက်တာပါအခုတော့သူတို့ရဲ့အခုတော့သူတို့ကိုယ်တိုင်လဲတားဆီးလို့မရကြတော့ပါဘူးတမန်တော်ဝုဒ္ဓအခန်းကြီး19အခန်းငယ်32ကိုဖတ်ကြည့်ကြပါစို့စုဝေးသောလူတို့သည်ယုံရင်ခမြတ်ဖြစ်၍တယောက်တခြားစီအော်ဖြစ်သည်ဖြင့်လူအများတို့သည်မိမိတို့စုဝေးရသည့်အကြောင်းကိုပင်မသိကြလို့ဖော်ပြထားတာတွေ့ရပါတယ်ပထမတော့တယောက်တစ်ပေါက်အော်နေကြတာပါအချိန်တန်ကြာလာတဲ့အခါမှာတော့တမန်တော်ဝုဒ္ဓအခန်းကြီး19အငယ်34မှာကျွန်တော်ဖတ်ပြပါမယ်အေဖက်လူတို့ဤအာတေမီနတ်သမီးသည်ကြီးမြတ်တော်မူ၏အဲ့ဒီအတန်ကိုတတန်နဲ့អော်လာကြတာတွေ့ရပါတယ်အဲ့ဒီလိုလှဲ့ပတ်អော်ဟစ်နေကြတာအချိန်အားဖြင့်2နာရီကျော်လောက်ကြာသွားခဲ့ပါပြီတောပါသေးရဲ့ခရိယန်တချို့နဲ့မြို့နေအရာရှိတချို့ကပေါ်လူကိုကပွဲယုံကြီးတဲ့မဝင်ဖို့တားနိုင်ခဲ့ကြလို့သာပေါ်လူရဲ့အသက်အန္တရာယ်ကတည်တည်လေးလွတ်မြောက်သွားခဲ့ရတာဖြစ်ပါတယ်နောက်ဆုံးမှာတော့ဩဇာရှိတဲ့မြို့စည်ကြီးထွက်လာပြီးလူအုပ်ကြီးငြိမ်သက်သွားအောင်တားလိုက်ပါတယ်ခမရတို့ဒီလိုမငြိမ်မသက်သာဆက်လုပ်နေကြမယ်ဆိုရင်တမျိုးလုံးစစ်ဥပဒေအုပ်ချုပ်ရေးအောက်ရောက်ရှိသွားလိမ့်မယ်အဲ့ဒီအခြေအနေကိုရောက်သွားရင်တော့ကဘာလက်ခရီးသည်တွေနဲ့ခရီးသည်တွေနဲ့ဖျားဘူးတွေလည်းလာနိုင်တော့မှာမဟုတ်တော့ဘူးဒါကြောင့်ဒီမီထရီအနေနဲ့တယောက်ယောက်ကိုဆွဲချက်တင်မယ်ဆိုရင်တရားရုံးမှာဆွဲချက်တင်မှာအာတေမီနတ်သမီးအတွက်ခမရတို့ဘာမှပူစရာမလိုပါဘူးအာတီမီနတ်သမီးအနေနဲ့သူ့ကိုယ်သူကာကွယ်စောင့်ရှောက်နိုင်ကြောင်းကိုမျိုးစေးကြီးကရှင်းပြလိုက်တော့မှလူအုပ်ကြီးလူစုပွဲသွားပါတော့တယ်ခင်ဗျာ။တမ္မာကျမ်းစာရဲ့မှတ်တမ်းတင်ထားပုံကိုတမန်တော်ဝုဒ္ဓအခန်းကြီး19အခန်းငယ်41မှာဘယ်လိုတင်ထားသလဲဆိုရင်အစည်းဝေးကိုဖျက်လိဤလို့မှတ်တမ်းတင်ထားတာတွေ့ရပါတယ်။ပေါ်လူနဲ့အဖွဲလဲလူအုပ်ကြီးလူစုပွဲသွားတာနဲ့ချက်ချင်းပဲအေးဖက်မျိုးမှထွက်ခွာသွားခဲ့ကြပါတယ်။လန်ခီအတွင်တယောမျိုးမှာယတရပတ်တပန်းခနားနေတဲ့အချိန်တွင်တမန်တော်ဝုဒ္ဓအခန်းကြီး20အငယ်9ကိုဖတ်ကြည့်မယ်ဆိုရင်ခုနှစ်ရက်အတွင်းပထမနေ့ရက်၌မုံငူဖဲ့ခြင်းကစီးဝေးကြသောအခါလို့ဖော်ပြထားတာတွေ့ကြရပါတယ်။အဲ့ဒီနေ့ကဥပုံနေ့ကုံဆုံးပြီးညနေပိုင်းမှာအဲ့ဒီအစီဝေးမှာတော့ရှင်ဘောလူကလည်းပါဝင်ရှင်လူကလည်းပါဝင်တဲ့အတွက်တမန်တော်20အငယ်10မှာမှတ်တမ်းတင်ထားပုံကိုဖတ်ပြပါစေ။စီးဝေးရာအထက်ခန်းမ၌မိခွက်များရှိ၏လို့မှတ်တမ်းတင်ထားတာတွေ့ရပါတယ်။မိခွက်များအကြောင်းရှင်လူကာကဘာကြောင့်မှတ်တမ်းတင်ထားပါသလဲ။အကြောင်းရင်းနှမျိုးရှိနေလို့ပါ။ပထမအချက်ကအစီဝေးကျင်းပခြင်းဟာညာပိုင်းဖြစ်တဲ့အကြောင်း။ဥပုံနေဆိုတာနေဝင်ချိန်ကနေဝင်ချိန်ဖြစ်လို့တတ္တမနေ့နေဝင်ချိန်ကစပြီးပထမနေ့ညဥပိုင်းစတဲ့အကြောင်းပေါ်လွင်စေခြင်းလို့ဖြစ်ပါလိမ့်မယ်။ဒုတိယအချက်ကမိခွက်များကိုစီနဲ့ထုံးညှိထားရတဲ့အတွက်မိရိုင်များကမိโกများတက်ပြီးအခန်းတွင်းမှာအပူချိန်ရှိနေတဲ့အကြောင်းဒါအပြင်အခန်းတွင်းမှာလူများတဲ့အတွက်အသက်ရှူကျက်စရာအကြောင်းရှိနေလို့ပါဘာကြောင့်လဲဆိုတော့အဲ့ဒီအချိန်ပြတင်းပေါက်တစ်ခုအနားမှာလူငယ်တယောက်သူ့နာမည်ကဥတုခုလို့ခေါ်ပါတယ်သူကပြတင်းပေါက်နားမှာထိုင်ရင်းတရားနာနေတာပါရှင်ဘောလူတရားဟောတာလဲအချိန်ကတော်တော်ကြာပြီးညကလည်းနက်လာပြီဆိုတော့အိပ်ပျော်သွားတော့တာပေါ့ခင်ဗျာရှင်လူကရဲ့မှတ်တမ်းတင်ထားပုံကိုကျွန်တော်ဖတ်ပြပါရစေ။တမန်တော်ဝုဒ္ဓအခန်းကြီး20အခန်းငယ်9ဥတုခုသည်အိပ်ပျော်ကျူးလွန်လျက်နေ၏။ပေါ်လူသည်ကြာမြင့်စွာဟောပြောသည်တွင်ထိုသူသည်အိပ်ပျော်လျက်နေ၏လို့ဖော်ပြထားတာတွေ့ရပါတယ်။နောက်နေ့နာနဲ့စောစောခီးထွက်ကြမှဖြစ်လို့ယုံကြည်သူများကိုအားပေးတိုက်တွန်းရင်းအဲ့ဒီညမှာအချိန်ကိုအပြည့်အဝအသုံးပြုလိုက်တာဖြစ်ပါလိမ့်မယ်။တမန်တော်ဝုဒ္ဓအခန်းကြီး20အငယ်9ကိုဖတ်ရင်ညသန်းကောင်တိုင်အောင်တရားဟောတဲ့အကြောင်းကိုဖော်ပြထားတာတွေ့ရပါတယ်။ပြတင်းပေါက်နားမှာထိုင်နေတဲ့လူငယ်အကြောင်းကျွန်တော်တို့မဆုံးသေးပါဘူး။ တမန်တော်ခန်းကြီး20အခန်းငယ်9ကနေ11ကိုကျွန်တော်ဖတ်ပြပါအောင်မယ်။ထိုသူသည်အိပ်ပျော်လျက်အိမ်30အထက်မှာအောက်သို့လိမ့်ကြ၍သည်သည်ကိုသူတို့သည်ခြိကြွကြ၏။ပေါ်လူသည်လည်းအောက်သို့ဆင်း၍သူ၏အပေါ်သို့ကိုကိုလှဲလျက်ဖျံပြီးမှအုပ်အုပ်သေးသေးမပြုတ်ကြနဲ့။သူသည်အသက်ရှိဟုဆိုလျက်ထပြန်လေ။မုံငူဖဲ၍စားကြသည်နှင့်မိုးလင်းသည့်တိုင်အောင်စကားပြောပြီးမှထွက်သွားကြ၏လို့ဖော်ပြထားတာတွေ့ရပါတယ်။အဲ့ဒီဖြစ်ရအတွက်ယုံကြည်သူများအလံတကြားဖြစ်ကြမှာပါတချိန်ကကျွန်တော်တရားဟောတဲ့အချိန်မှာတရားဟောနေတုန်းတရားနာပရိသတ်တယောက်မူးမေ့လိမ့်ကြလဲကြသွားခဲ့ပါတယ်နှလုံးရောဂါရှိသူလို့နောက်ပိုင်းမှာတော့ကျွန်တော်သိရပါတယ်စီဝေဝဲခိတ္တရတ်တန့်သွားခဲ့ရပါတယ်ရှင်ပေါလုတို့အဖြစ်ပြက်ကရုပ်ရုပ်သေးသေးဖြစ်သွားမှာတော့သိကြပါတယ်ပေါလုကိုယ်တိုင်အောက်ဆင်းသွားတော့သူ့နောက်ကလူအုပ်ကြီးလဲလိုက်သွားပါလိမ့်မယ်အောက်ရောက်တော့တချို့ကကင်ကြည့်ပြီးတည်သွားပြီလို့ဩကြပါတယ်တကယ်သေးသလားမသေးဘူးလားဆိုတာတာမချန်းစာကအတိအကျဖော်ပြမထားပါဘူးဒါပေမဲ့ပေါ်လူစုတောင်းပေးလိုက်တဲ့အခါမှာသူငယ်ဟာပြန်ထလာပြီးအသက်ရှင်လာတယ်လို့သာဖော်ပြထားတာတွေ့ရပါတယ်တမန်တော်ဝုဒ္ဓခန်းကြီး20အငယ်7ကိုကျွန်တော်ဖတ်ပြပါမယ်အသက်ရှင်လျက်ရှိသောလူလင်ကိုဆောင်ခဲ့၍အလွန်သက်သာခြင်းရှိကြ၏လို့တာမချန်းစာရဲ့မှတ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာအဲ့ဒီညကရှင်ပေါ်လူရဲ့နှုတ်ဆက်ပွဲကိုတက်ရောက်ကြတဲ့ခရိယန်ယုံကြည်သူများအတွက်ဒီဖြစ်ပျက်ကိုသူတို့ရဲ့တသက်တာမှာမေ့နိုင်ကြတော့မှာမဟုတ်ပါဘူး။ပေါလုဟောတဲ့တရားကိုသတိမရတောင်းမှရှင်ပေါလုပြုလုပ်ခဲ့တဲ့နမိတ်လက္ခဏာအံ့ဩဝယ်ရာအဖြစ်ပြက်ကိုတော့ဘယ်တော့မှမေ့နိုင်ကြတော့မှာမဟုတ်ပါဘူး။ဒီအဖြစ်ပြက်သူတို့ရဲ့ယုံကြည်ခြင်းအတွက်အလွန်ကောင်းတဲ့အားစေးတစ်ခွက်ဖြစ်ပါလိမ့်မယ်ခင်ဗျာ။နာနယ်ပိုင်းမိုးလင်းတဲ့အခါမှာတော့ပေါလုနဲ့အဖွဲ့ယေရုရှလင်မြို့ဘက်ကိုခရီးထွက်သွားပါတော့တယ်။ရှင်ပေါလုရဲ့သာသနာခရီးစဉ်တွေအကြောင်းကိုပြန်စဉ်းစားကြည့်ပါ။ရှင်ပေါလုရဲ့အနာဂတ်ရေးအတွက်တကယ်စဉ်းစားရင်တကယ်ကိုစိတ်မအေးစရာပါပဲ။ရောက်လျာရာမြို့တိုင်းမှာအတိုက်ခံတွေနဲ့အန္တရာယ်ကြားမှာအသက်ဘေးကတော့မတွေးဝန်းစရာပါပဲ။အဲဒီလိုအသက်အန္တရာယ်တွေကြားတဲ့ကမရေမတွက်နိုင်အောင်များပြားတဲ့လူတွေအတွက်ယေရှုရှင်ကိုသိဖို့ဆောင်ရွက်ပေးနိုင်ခဲ့ပါတယ်။အာရှိပြည်မာကီဒေါနီပြည်နဲ့အာခါယပြည်ပြည်များကိုခရိယန်အသင်းတော်များတီထောင်ပေးနိုင်ခဲ့တာတွေ့ကြရပါတယ်။ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာကျွန်တော်တို့တမန်တော်ဝုဒ္ဓကယေရှုရှင်အကြောင်းဘယ်လောက်သိကျွမ်းကြတယ်လဲဆိုတာစဉ်းစားကြဖို့သတိပေးနေပါပြီ။အာပေါလုဆိုတဲ့ပုဂ္ဂိုလ်ကတရားဟောဆရာကြီးပါ။ဒါပေမဲ့ယေရှုရှင်အကြောင်းသိတဲ့လောက်မသိသေးတဲ့အကြောင်းကျွန်တော်တို့ကြားနာခဲ့ကြရပါပြီ။ယေဘရဟိမင်းတကေဝရဲ့သား9ယောက်ကတော့သခင်ယေရှုခရစ်အကြောင်းကိုလုံးဝမသိကြသေးတဲ့မသိကြသေးတဲ့လူတွေဖြစ်ပါတယ်ကျွန်တော်တို့လည်းသခင်ရှုခရစ်အကြောင်းကိုလေ့လာခဲ့ကြပါပြီကျွန်တော်တို့ရဲ့အသိပညာတွေဟာအေသင်မျိုးကပညာရှိကြီးများရဲ့အသိပညာမျိုးသာဖြစ်နေမယ်ဆိုရင်ကျွန်တော်တို့ကယ်တင်ခြင်းအတွက်မလုံလောက်သေးပါဘူးယေရှုရှင်ကိုတည်ကျွမှုဆိုတာကယေရှုရှင်ကိုယုံကြည်တဲ့အသက်တာကိုယ်ပိုင်အတွေ့အကြုံတွေလိုပါလိမ့်မယ်အဲ့ဒီအတွေ့အကြုံတွေကိုရှင်ပေါလုကိုယ်တိုင်သင်ယူခဲ့ရပါတယ်အခုတရားနာနေကြတဲ့ဓမ္မမိတ်ဆွေများအနေနဲ့ယေရှုရှင်အကြောင်းပို့ပြီးတိကျွန်းစရာအများကြီးရှိကောင်းရှိပါလိမ့်မယ်။အေဖက်အသင်းတော်ကအသင်းသားတွေလိုဖျားရှင်ကပြောင်းလဲပေးလိုက်တယ်လို့ပြောင်းလဲပေးဖို့ကျွန်တော်တို့အသက်တာမှာလည်းလိုအပ်ကောင်းလိုအပ်ပါလိမ့်မယ်။တရားနာနေကြတဲ့ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာယေရှုရှင်ကိုယုံကြည်ကိုးစားကြပါစို့။တမန်တော်တော်မြတ်ရဲ့လေးနက်တဲ့အချက်များကိုသဘောပေါက်ဖို့နားလည်ဖို့အဖြေရဖို့အတွက်တန်ရှင်းသောဝိညာဉ်တော်ဖျားလာညုံတော်မူပါလိမ့်မယ်မိတ်ဆွေဘာလို့ရမလဲဆိုတာကူညီတော်မူပါလိမ့်မယ်အခုပင်ပြတ်တုံသင်ဖို့တောင်းလျှောက်ကြပါစို့ယုံကြည်ကိုးစားမှုအပြည့်နဲ့ဆုတောင်းကြမယ်ဆိုရင်အံ့ဩဖွယ်ရာတန်ရှင်းသောဝိညာဉ်တော်ကကျွန်တော်တို့ကိုလမ်းပြတုံသင်ပေးပါလိမ့်မယ်ကျွန်တော်တို့ဘုရားရှင်ထံဆုတောင်းပနာပြုကြပါစို့အာမင်
ဒီ
တ်တရှင်များရှင်ကျမတို့ရဲ့ဓာတ္ထတော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ဒေါက်တာရှင်များရှင်။ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှင်။နောက်ထပ်ဖုန်းတစ်လုံးနဲ့39963 986 116တို့ဆက်သွယ်မြင်းမြန်းနိုင်ပါလေရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။